ပြည်မျိုးသားစည်းရုံး KNU တပ်ဖွဲ့တွေနဲ့ပူးပေါင်းတပ်တွေရဲ့စီးရဲလှုပ်ရှားမှုတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီရဲ့ထိန်းချုပ်မှုတွေရော့လာနေတယ်လို့လေ့လာချက်အသစ်တစ်ခုကဖော်ပြလိုက်ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်မှစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုပါဝင်ထိုးစစ်တွေကြောင့်ဒေသခံတွေထိခိုက်သေဆုံးရမှုတွေကိုလည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကထုတ်ပြန်တဲ့စာရင်းကစားမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းမှာစစ်အုပ်စုရဲ့အာဏာကျင်းပြောင်းလာခြင်းဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ခုကိုကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ခဲ့ရမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တဲ့စစ်ကောင်စီစခန်း24ခုရှိပြီးစစ်ကောင်စီအနေနဲ့စခန်းဆွန့်ခွာသွားတာဟာစခန်း38ခုရှိတယ်ဆိုပြီးဖော်ပြထားပါတယ်ဒီစခန်းတွေဟာကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာဒေသတွေကစခန်းတွေဖြစ်တယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောဆိုသွားပါတယ်
။ဟုတ်တယ်မလုံးပါဘူး။ဆိုတော့ဒီကျိုးအဲ့ဒီမှာဆက်ဆက်နေတော့ဆောင်းဆောင်းပြီးတော့ဒီကျိုးဟာကတော့အဲ့ဒီဘယ်လိုဒီကျိုးရှိတဲ့စခန်းတွေကဘယ်လိုအပိုင်းလဲလို့ပြောပါမယ်။ဆိုတော့ခါခဲ့တယ်ဒီကျိုးကတော့တိုက်ခိုက်ခြင်းတိုက်ခိုက်မှာ
။ဒီအင်းကြီးထိန်းချုပ်နေလို့ဆိုတော့ကျွန်တော်တို့အဲ့ဒီကောင်မှရှိတယ်ဆိုတော့ဒီကိုယ်တိုင်အရှိတ်တန်းပါမယ်နော်။
ဟုတ်ကဲ့
အချင်းချင်းနဲ့ကတော့ပါပေါ်လို့လည်းပါမယ
်စစ်ကောင်စီအနေနဲ့ထိုးစစ်တွေလည်းမလုံနိုင်တော့သလိုခံစစ်တွေမှလည်းကြာရှုံးတာတွေရှိနေတဲ့အတွက်လေကြောင်းတိုက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုလုပ်ခဲ့ကြောင်းဒီအတွက်အာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းမှာအရက်သားတွေတိတ်ဆုံးတန်ရရတာတွေလည်းရာကနန်းနဲ့ရှိခဲ့တယ်ဆိုပြီးစောလာကပေါ်ကပြောပါတယ
်ဒီနဲ့တိုက်ခတ်ကြောင်းလူတွေမဖြစ်အောင်ကြောင်းအချိခတ်တဲ့ရသည်ဆိုတော့ကျွန်တော်တို့ပေါင်းမိတယ်တော့ဒီအချက်ဖြစ်နေကျွန်တော်တို့ပြန်ချင်းဖိနားပြီးတော့ရှိနေပြီ။ဒါကတော့ဒီရဲ့စက်ကန်ကြောင့်ပါနော်။အခုတော့ကျွန်တော်လက်နဲ့ညကတော့လူကြီးတွေကလူကြီးတွေကပြင်ချင်းနဲ့ပြင်တော့သူဆုံးတယ်ရတာတော့လေးရက်ကြီး။တကယ်ရတော့တော့လေးရက်ကြီးရှိတယ်။ပြင်ဆုံးတာတော့ဆစ်ဆစ်ပြရပေါ့။အဲ့ဒါတော့လက်နဲ့ကြီးဆောင်မှာကျွန်တော်တို့ဖတ်တမ်းရ
။စစ်ကောင်စီဘက်ကတော့သူတို့ထိန်းချုပ်ထားတဲ့နေမီကကျောင်းပေါင်း380ကျော်လဲလက်လွတ်ခဲ့ရပြီးအဲ့ဒီဒေသတွေမှာပညာရေးလုပ်ငန်းတွေဟာခရင်မျိုးသားအစည်းအရုံးပညာရေးဌာနအုပ်ချုပ်မှုအောက်ကိုရောက်သွားခဲ့တယ်လို့လည်းဆိုပါတယ်။ KNU ထိန်းချုပ်နေမြေမှာရှိတဲ့စာတင်ကျောင်းပေါင်း19ကျောင်း၊ဖျားကျောင်း15ကျောင်း၊ဖုန်ကြီးကျောင်းပေါင်း10ကျောင်း၊စေပေကန်6ခုနဲ့စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ပျက်စီးခဲ့ရတယ်လို့လည်းဆိုပါတယ်။အခုဆိုရင် KNU ထိန်းချုပ်ရာဒေသတွေမှာစစ်ကောင်စီရဲ့လေကျောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဥယျာဉ်633,000ကျော်ထိရှိလာပြီးစစ်ဘေးရှောင်လူထုတွေအတွက်သားနဲ့ရိတ်ခါစေဝါနဲ့လိုအပ်ချက်တွေလည်းအများကြီးရှိနေတယ်ဆိုပြီးပြောဆိုသွားပါတယ်ရှင်။